စကိုင်းတိုင်းဒေသကြီးကလေးမြို့မှာကိုဗစ် -19 အတီးပြုလူနာနဲ့ကိုဗစ်ရောဂါဖြစ်နိုင်တဲ့ဆိုတဲ့တန်တရာလူနာတွေအများအပြားသေဆုံးနေတယ်လို့ခရီးယန်တင်းချိုင်းကော်မတီနဲ့လူမှုရေးပရာဟိတအဖွဲ့တွေကပြောပါတယ်ဒီလိုကပ်ရောဂါကူးစက်မှုတွေများပြားနေပေမဲ့ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာတော့အားနည်းနေတဲ့အကြောင်း VOA သတင်းနောက်နိုင်ကိုအိမ်သတင်းပေးပို့ထားတာနားဆင်ပါရှင်
COVID-19 ကပ်ရောဂါကူးစက်ဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့မှာဒီကနေ့သေဆုံးသူ20ကျော်ရှိနေပါတယ်။တမြို့နယ်လုံးအပိုင်းအတာနဲ့သေဆုံးသူရေးသွက်ကလည်းများလွန်းနေတယ်လို့ကလေးမြို့ခရီးယံသင်္ချမ်းကော်မတီဝန်တူးက VOA ကိုအခုလိုပြောပါတယ
်။ဇူလိုင်လ10ရက်နေ့ကနေမနေ့ကပြီးတော့ကလေးမြို့တမြို့လုံးပေါ်တော့အဲ့ဒါက229ပြီးတော့ဒီနေ့ကတမြို့လုံးမှာဆိုရင်22ရောက်ပြီ။ဒီနေ့22ရောက်ကျွန်တော်တို့ခရီးယံသုပမီမှာတော့5ရောက်6ရောက်လောက်ပဲဖြစ်မယ်။မနေ့ကကျွန်တော်တို့ဂိုင်းပေါင်းကွာတယ်လေယောဒါပေမဲ့ကလေးမျိုးတမျိုးလုံးတော့မဟုတ်ဘူးနော်ကြီးရောပဲမလားအများကြီးဒုက္ခရောက်တာပေါ့နော်ဒီကဇွန်လကနေကျွန်တော်တို့အချိန်နေစူးတာပေါ့နော်ဇွန်လတရက်နေ့ကနေဒီနေ့တော့ဆိုရေ4,500တော့ဖြစ်တတ်တယ်ခက်မှန်စီပေါ့အတိစရင်နဲ့ကျွန်တော်တို့ကအဒီကရက်ကွက်ထဲမှာစကြုပ်ဖို့အတွက်အဲ့ဒါမျိုးလဲကျွန်တော်ကဖရန်စာဖွဲ့ဒီဗလန်တီယာဖွဲ့ဒီဦးဆောင်တဲ့
အခုလိုကလေးမျိုးမှာသေဆုံးသူနေ့စဉ်မြင့်သက်လာပေမဲ့ကိုဗစ်ကြောင့်သေဆုံးသွားတာလားဆိုတာအတိအကျမသိရသေးပါဘူးကိုဗစ်အတည်ပြုလူနာတချို့ပါသလိုကိုဗစ်ရောဂါလက္ခဏာပြပေမဲ့စစ်ဆေးမှုမလုပ်ရသေးသူတွေလည်းပါပါတယ်ကျန်းမာရေးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တွေထဲမှာတော့ကလေးမျိုးမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်အနည်းငယ်သာပါဝင်ပါတယ်ခရီးယံသင်းချမ်းကော်မတီစီးရင်ရကတော့ဇူလိုင်လ၁ရက်နေ့ကနေဇူလိုင်လ၈ရက်နေ့အထိကလေးမျိုးမှာကိုဗစ်ရောဂါအတည်ပြုလူနာပြင်ကိုဗစ်ရောဂါဖြစ်ပွားနေတယ်လို့တန်တရားရှိလူနာသေဆုံးတာစုစုပေါင်း229ဦးဖြစ်ပါတယ်။ကလေးမျိုးမှာသေဆုံးသူအများစုဟာချင်းလူမျိုးတွေဖြစ်ကြပါတယ်။ကလေးမျိုးခရီးယံသိန်းချိုင်းမှာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကနေ30ရက်နေ့ထိတလအတွင်းစုစုပေါင်းအလောင်း290မိသူကျူဖျက်ရတယ်လို့ပရဟိတကူညီသူတွေကတော့ပြောပါတယ်။သေဆုံးသွားတဲ့ကိုဗစ်အတည်ပြုလူနာတွေကိုချင်းလူမှုရေးသင်းစောပုတ်အတင်တဟမ်းမီဆိုလူငယ်အတင် TMTB ဇုံမီလူငယ်ဖွဲ့ကယကမြစ်သာအစရှိတဲ့ပရဟိတဖွဲ့စည်းတွေကသက်ဆိုင်ရာသင်္ချမ်းတွေမှာ PPE ဝတ်စုံတွေနဲ့မိတူကျူပေးနေကြပါတယ်။ဒေဆုံးသူအလုံးကိုဗစ်ကြောင့်လားဆိုတာအတိမပြုတ်နိုင်ပေမဲ့ဒေဆုံးသူတွေများနေတာကတော့လူမှုရေးပရဟိတဖွဲ့ဝင်တို့ကအခုလိုပြောပြပါတယ်
။အင်းဒီအဖက်ကိုတော်တဲ့လူတွေရှိတယ်ဆိုတော့သူတို့ကပြင်နေတဲ့အချိန်မှာအတကုံတက်ဆက်တက်နေကြတာပဲ။သူတို့ကအောက်ဆီဂျင်မရှိဘူးကုတမျိုးလုံးကဟုတ်တယ်အောက်ဆီဂျင်မရှိလို့ဆုံးသွားတဲ့သူကအများကြီးရှိမှာခုကျွန်တော်တို့မကြည့်တဲ့ဟာအများကြီးရှိနိုင်တယ်ဒီတလအတွင်းမှာတော့ကျွန်တော်တို့ဒီဘာသာပေါင်းစုံပြောရမှာပေါ့နော်900နီးပါးတော့ရှိမှာ
ဖေဖော်ဝါရီ၁ရက်နေ့ကစစ်သက်အာဏာသိမ်းတာစန့်ကျင်ဆန္ဒပြသူတွေပြင်းပြင်းထန်ထန်နှိမ်နှင်းခံခဲ့ရပြီးအိန္ဒိယနိုင်ငံဘက်ကအများပြားသိမ်းရှောင်ခဲ့ကြရပါတယ်အဲ့ဒီတဲကတချို့အိန္ဒိယကနေကလေးမျိုးကိုပြန်လာသူတွေရှိလို့သူတို့ကနေကိုဗစ် -19 ရောဂါကူးစက်လာတာလို့ဒေသခံတချို့ကပြောကြပါတယ်။ဒါပေမဲ့ကိုဗစ်ရောဂါကြောင့်သေဆုံးသူတွေကိုချင်းရိုးရသလိပ်ထုံနှန်းဆင်လာရအလောင်းမြေမြုပ်ကြိုရာကနေစပြုပြီးကူးစက်မှုတွေရှိလာတယ်လို့လည်းမြို့ခံတချို့ကခံမှန်းနေကြပါတယ်။ကိုဗစ်ရောဂါကူးစက်သူသေဆုံးသူတွေများနေတဲ့ကလေးမျိုးမှာကျန်းမာရေးဆောင်ရှားမှုကတော့အတော်လေးအားနည်းနေပါတယ်။
ကျွန်တော်တို့မြို့ဝနေအခြေအနေကလူတွေကဒီထဲမှာလဲလူတွေကဆိုးလဲပြောလဲနဲ့ကြောနေကြတယ်ဆိုတော့တော့အဲ့ဒါတော့သတိထားဖို့တော့တအားလိုပါတယ်။ကျန်းမာရေးအခြေအနေကတော့တောက်ချက်မှုကဘာမှမရှိလို့ဖြစ်ပါတယ်။ဆရာဝန်နဲ့မရှိလို့ဆရာဝန်နဲ့မရှိဘူး။ပြီးတော့ကျွန်တော်တို့လူမှုကွန်မြူနီပရိုက်တာကျွန်တော်တို့အဖွဲ့တွေကလူမှုရေးသင်္ကေတတွေဥဆောင်တယ်ဆိုတော့တော့အဲ့ဒါအဲ့ဒီဖြစ်မှာတော့ကျွန်တော်တို့အားနဲ့ချက်နေမြဲရှိတာပေါ့နော်။
လက်ရှိကလေးမျိုးမှာစားမတ်ရေးဝန်ထမ်းအများစုဟာစီဒီအာလှုပ်ရှားမှုမှာပါဝင်နေကြသလိုတချို့ကလည်းဖမ်းခံရမှာစိုးလို့တိမ်းရှောင်နေကြရပါတယ်။နေမကောင်းဖြစ်နေကြသူတချို့ကလည်းကိုယ်နေအိမ်မှာပဲနေပြီးအဆင်ပြေသလိုကုသနေကြရပါတယ်။ကလေးမျိုးမှာနေ့စဉ်အရာဖက်ဖွဲ့စည်းတွေကကိုသူကိုသားစနစ်နဲ့ COVID-19 ပိုးတွေ့လူနာကုသရေးစင်တာတွေဖွင့်လိုက်ပြီးကိုနီးကိုဟာနဲ့ကုသပေးနေကြသလိုသေဆုံးသူတွေကလည်းပရဟိတအဖွဲ့စည်းတွေကပဲအလောင်းတွေကိုဂူညီမြေမြုပ်တကြိုပေးနေကြပါတယ်။ကလေးမျိုးမှာအောက်ဆီဂျင်ထွက်လုံနိုင်တဲ့ဆက်မရှိတာကြောင့်ပရဟိတအဖွဲ့တွေဟာအောက်ဆီဂျင်ကိုရန်ကုန်မန္တလေးဘက်ကနေမှာယူနေကြရပြီးအချိန်ကြန့်ကြာမှုတွေရှိတဲ့အပြင်အောက်ဆီဂျင်တွေဟာလိုသလောက်မရရှိနိုင်ကြပါဘူး။ Stay at home ကြီးညာထားတဲ့ကလေးမျိုးမှာရောဂါကူးစက်သေဆုံးမှုနှုန်းမြင့်တက်နေတာကြောင့်ဈေးဆန်တချို့ကလည်းယာယီပိတ်ထားကြပါတယ်ခင်ဗျာ။